ဟုတ်ကဲ့ပါဦးကျော်စင်တာရှင်ပြီးခဲ့တဲ့အပတ်တုန်းကတော့ဒီအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာဘယ်လောက်ထိထိရောက်ရောက်ထဲထဲဝင်ဝင်ကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီတစ်ပတ်မှာတော့အနောက်နိုင်ငံနေနောက်အမေရိကန်အပါဝင်ပေါ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအရေးမှာယူကရိန်းအရေးလောက်အာရုံစိုက်ပြီးတော့ကူညီရဖို့မတွေ့ရဘူး။အဲ့တော့ဒီနေရာမှာဒါခွဲခြင်းဆက်ခွဲခြားဆက်ဆက်နဲ့သဘောလို့ပြောနိုင်လားဆရာ
သူကတော့ပြောကြမယ်မပြောတော့မှစဉ်းစားမရမယ်ထင်ပါတယ်ဒီကိစ္စကိုကျွန်တော်အစင်းလားတစ်ခုပြောပြမယ်ဆိုရင်အရင်ကဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစုပဲဖြစ်တဲ့1980ဝန်းကျင်မှာအဲ့ခါအရှေ့ပါကစ္စတန်တပ်တွေတိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလူသန်းလဲပြီးတော့၃-၄သန်းလောက်ထင်ပါတယ်အိန္ဒိယဘက်ကိုထွက်ပြေးကြတယ်အဲ့ခါမှာအိန္ဒိယဝန်ကြီးချုပ်အင်ဒရာဂန္ဒီကဘာပြောလဲဆိုရင်တကယ်လို့ဒီပြဿနာသာဥရောပမှာဆူနေတဲ့တကဘာလုံးကအုံချဲချဲနဲ့ဖြစ်နေမှာတဲ့အခုတို့အာရှတိုက်မှာဖြစ်တာမလို့ဥရောပတိုက်ကြတာဂူးမဆိုင်ကြဘူးသူတို့ဒေသဟာမဟုတ်လို့ဆိုပြောခဲ့ဘူးလားတခုရှိပါတယ်ဒါကိုကျွန်တော်သွားသတိရမျက်စိမေးတော့နောက်တစ်ခါနောက်တစ်ခုပြောကြရတယ်ကြီးဥမာဖြင့်ဒုတိယကမ္ဘာစစ်ပြီးတော့ပြီးကနေမှဒီဂျပန်မှာအနုယူပုံကျဲချလိုက်တယ်စစ်ပြီးသွားတယ်ဆိုတော့တချို့ကပြန်ပြီးစဉ်းစားရတယ်အာရှဘက်ကလူတွေကလူကြက်ကမစစ်တွေမှာကျွလွန်ခဲ့တဲ့ဆီယာဇွန်မှုတွေနာဇီဂျမနီနဲ့ဖက်ဆစ်ဂျပန်ကျွလွန်တာဘယ်သူကကျွလွန်တာပုံများတယ်ဘယ်သူကျွလွန်မှုကပုံပြီးအပြစ်ကြီးတယ်လေအဲဒီတော့နာဇီဂျမနီရဲ့ကျွလွန်မှုကပုံပြီးအပြစ်ကြီးတယ်ဆိုတော့အနုယူပုံကျဲပြီးတော့ဒဏ်ခတ်ခြင်းခံရမယ်ဆိုရင်ဂျမနီကိုဘာကြောင့်မလုပ်ခဲ့ဘဲနဲ့ဂျပန်ကိုဘာကြောင့်လုပ်ရလဲဒါဥရောပသားကိုညှာပြီးအာရှသားမျိုးလိုတမင်ခွဲခြားလုပ်တယ်ဆိုပြီးအဲ့လိုကြံကြံဖန်ဖန်တွေးတာရေးတာတခုလည်းကျွန်တော်ဖတ်ခဲ့မှုပါဆိုတော့အခုကိစ္စမှာလည်းမြန်မာနိုင်ငံကအာရှတိုင်းမှာမဟုတ်လို့သူတို့ဥရောပမှာမဟုတ်လို့တမင်ခွဲခြားဆက်ဆံတဲ့အာရှသားမျိုးလိုသိဥစားမပေးတာများလားလို့တွေးတယ်လေတွေးကောင်းတွေးလိမ့်မယ်ထင်ပါတယ်ကျွန်တော်ကတော့အထောက်အထိမစဉ်းစားလို့ပါဘူ
းအဲ့ခွဲခြားဆက်ဆံတယ်လို့ယူဆမယ်ဆိုရင်ဘယ်ချက်တွေအဓိကกว่าဟာချက်တွေဖြစ်နိုင်မှာလဲ
ခွဲခြားဆက်ဆံရအခြေအနေချင်းမတူလို့ဖြစ်ပါတယ်ယူကရိန်းကဥရောပနိုင်ငံဖြစ်တယ်မဟာဗျူဟာအရပို့ပြီးတော့အရေးပါတယ်မြန်မာနိုင်ငံနဲ့စိတ်ကွာတဲ့ဒီကိစ္စမှာနောက်ပြီးတော့ဥရောပဟာရဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာယူကရိန်းကဒီမိုကရေစီဘက်ကိုထွန်းကားခြင်းလာတဲ့နိုင်ငံဖြစ်တယ်။ဆူဗီယက်ပြည်ထောင်စုပြိုကွဲခဲ့ပြီးခဲ့ကပြီးတော့အခုခါနောက်ဆုံးမှာဆိုရင် NATO အဖွဲ့ဝင်ဖြစ်ဖို့တော့မှသူကကျူးပန်းနေတဲ့အချိန် NATO ကလည်းဒါကိုညှို့လင်းချက်ကြီးစွာနဲ့စောင့်စားနေတဲ့အချိန်မှာဒါကိုရုရှားကမလိုလားဘူး။သူပန်းဝင်ချင်းမှာ NATO ရဲ့ကုစရီမစည်းစည်းခြင်းဘူး။ဒါသူနေရင်ကျွန်တော်တမျိုးပါဆိုတော့ယူကရိန်းကအဲ့လိုဖြစ်လာတဲ့ကရုရှားအထူးဆိုရင်လို့ဖြစ်လာတယ်ဆိုတော့ဒီကိစ္စမှာလည်းပဲ NATO အဖွဲ့ဝင်ဖြစ်လာတဲ့နိုင်ငံနောက်ပြီးသူတို့ရဲ့နောက်ဒီမိုကရေစီနိုင်ငံလည်းဖြစ်တယ်ဆိုတော့ဒီအတွက်ပို့ပြီးတော့သူတို့ဦးစားပေးလို့ထင်ပါတယ်ယူကရိန်းသမ္မတကိုယ်တိုင်ကလည်းပြောတယ်နောက်ပိုင်းမှာကျွန်တော်တို့တို့တို့နိုင်ငံကိုကူညီရတာ charity သနားလို့အလှူပေးနေတယ်လို့မထင်နဲ့ကျွန်တော်တို့နိုင်ငံရဲ့လုံခြုံရေးကိုသူကရှေ့တန်းကနေပြီးကာကွယ်နေတာဆိုပြောပါတယ်ဆိုတော့ဒါဟာပုံပြီးအရေးကြီးတဲ့ထင်ပါတယ်ယူကရိန်းကိုဘာကြောင့်ဥစား business နဲ့ဆိုတ
ော့တမိုင်းကြောင့်ဆိုင်ရာအချက်လက်တွေကြောင့်မြန်မာနဲ့ယူကရိန်းကြားမှာနိုင်ငံတကာရဲ့အာရုံစိုက်မှုကပိုပြီးတော့ကွဲပြားနေတယ်လို့ယူဆနိုင်သလားဆရာ
မှန်ပါတယ်ဒါလည်းပဲဆိုတော့ three nation နဲ့ဆက်ဆက်နေတာပါပဲယူကရိန်းကအဓိကအားဖြင့်ယူကရိန်းမှာရှိနေတဲ့ Crimea ဒေသသိအရေးပါပါတယ် Crimea ကျွန်းဆွယ်ဟာရုရှားနိုင်ငံရဲ့တောင်ဘက်ပင်လယ်ကိုထွက်ပေါက်ဖြစ်ပါတယ်ရုရှားနိုင်ငံမှာမြောက်ဘက်ကပင်လယ်တွေအဆုံးမကျပါဘူးဥပမာ Baltic ပင်လယ်ဆိုရင်တစ်နှစ်ကိုဆစ်လာလုံးလုံးရေခဲနေတယ်သူတို့ရဲ့ဆစ်တင်ဘော့တွေကွန်ဘေးတင်ဘော့တွေဘယ်လို့မှဆုံးမမြတဲ့နိုင်ငံဖြစ်တယ်သူတို့တောင်ဘက်ကိုထွက်ချင်တဲ့ဆိုရင်ခိုင်းမြားကိုသိခိုင်းမြားတစ်ဆင့်ပေါ့လေ Black Sea ကိုလာရတယ်အဲဒီက Bosphorus ဒါတန်းနဲ့ရေလက်ကျကိုဖြတ်မယ်နောက်ပြီးတော့မြေတပ်ပင်လယ်တွေကအဆင့်ထွက်ရတယ်ဒါကြောင့်သမိုင်းမှာခိုင်းမြားရောဘာလို့ Warm Water Port one water policy ရင်းနှီးဆိုင်ကံပေါ်ထဲညာအဲ့ဟာရုရှားပြည်သိအရေးကြီးပါတယ်ဆိုတော့အခု2014မှာသင်ခဲ့တာလည်းပဲအဓိကဒီကိစ္စအတွက်ရုရှားခိုင်းမြောက်ကိုရယူခဲ့တာဖြစ်ပါတယ်သူဟာဒီနေရာကိုမရရင်တော့နောက်နိုင်ငံတွေကိုပိတ်ဆို့တော့မှာပဲဆိုရဲဟာနဲ့သူကလက်ဥပဒေအောင်သင်ခဲ့တာဖြစ်ပါတယ်ဒါအရင်စစ်ပွဲတွေဒုတိယကမ္ဘာစစ်နဲ့ရှားသောစစ်ပွဲတွေဒီမတိုင်ခင်စစ်ပွဲတွေမှာလည်းပဲစစ်ဖြစ်ရင်ရုရှားခိုင်းမြောက်ကျွန်းစုကိုရအောင်သင်ရပါတယ်နိုင်ငံနဲ့လူကလည်းခိုင်းမြဲကိုရအောင်သိရပါတယ်။တော့ဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ခိုင်းမြဲကိစ္စ
နိုင်ငံအနေထားအရာတိတာထင်ရှားတဲ့သဘာဝအရင်းမြစ်တွေမရှိတာနောက်တစ်ခါကျတော့မဟာဗျူဟာမြောက်ဟိုအားနည်းတယ်ဒါကြောင့်မို့လို့ပေါ့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုကနည်းတယ်လို့သူပြောဆိုနေရတယ်လည်းရှိပါတယ်ဒါခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်လားဆရာ
ခိုင်လုံပါတယ်ဒါပေမဲ့သဘာဝသယံစတာအရင်းအမြစ်ကမြန်မာနိုင်ငံလည်းမနှဲပါဘူးအများကြီးပေါ်များပါတယ်ဒါမှအဲ့မြန်မာနိုင်ငံရဲ့သင်္ကြန်စရာကအနောက်နိုင်ငံတွေအတွက်လောလောဆယ်တွေ့တဲ့ immediate need မဟုတ်ဘူးခုတပြင်းလိုအပ်နေတာမဟုတ်ဘူးယူကရိန်းမှာရှိတာကကောက်ပဲသီးနှံတွေပေါ့သူတို့ဟာသိပ်ပြီးစိုက်ပျိုးခင်းနေအောင်နေတဲ့ဥရောပကိုစာနာရေးခါတွေဖျံဖြူပေးတဲ့နိုင်ငံဖြစ်နေတယ်အဲ့ဒါကြောင့်ဒါ bread basket of Europe လို့တော့မှာပြောကြတယ်မြန်မာလိုပြောရင်ဆိုစပကြီးပေါ့လေဒါဆန်ဂူတောင်ဆန်အိုးကြီးသူပြီးတော့တင်စားပြီးပြောတဲ့နေရာဖြစ်ပါတယ်လောလောဆယ်မှာယူကရိန်းမှာပြဿနာဖြစ်လို့မပို့နိုင်ရင်ဟောထမင်းငတ်ကုန်မယ်အခုပဲပေါမုတ်ခက်ခဲတွေပါတယ်ကြုံတွေ့နေရတယ်အများကြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့တည်ရန်ဇာတာကဥရောပအတွက်လောလောဆယ်မှာသိအရေးကြီးနေတယ်အလားတူဆိုပဲရင်းနှံနေပါတယ်ဆိုတော့ယူကရိန်းကိုဖြတ်ပြီးတော့ပို့ရတယ်မလားအဲဆိုတော့ယူကရိန်းကအဓိကကြားတဲ့နေရာဖြစ်နေတော့မြန်မာနိုင်ငံထက်ဥရောပနဲ့ယူကရိန်းကိုဇက်ပေးဆိုတော့သိမဆမ်းပါဘူးဒီခါလည်းပဲသူတို့ထည့်ပြီးစဉ်းစားပါ
ဒီစရာဒီယူကရိန်းနဲ့မြန်မာနဲ့လူသားချင်းစာနာမှုထောက်ထားရတဲ့ကိစ္စရက်ဒီမှာရောဟိုဘလို့အခမ်းကဏ္ဍကနေရှိပါတယ်လေယူကရိန်းကိုပို့ပြီးတော့ထောက်ပံ့ပေးနေတာမြန်မာကိုပို့ပြီးတော့ထောက်ပံ့ပေးနေတာအဲ့လိုမျိုးအဲ့လိုဘလို့အနေထားမှာပြောနိုင်ပါတယ်ဆရာ
ဟုတ်ကဲ့ယူကရိန်းကိုပို့ပြီးထောက်ပံ့ပေးနေဆိုတော့ယူကရိန်းကပူလို့အပ်တယ်လို့ထင်ပါတယ်ယူကရိန်းမှာကရုရှားကဘုံကျဲပြီးတော့အပြင်းထန်အခိုင်အမာအရင်ယူကရိန်းပြည်သူနေလို့မရတာတွေဆေးရုံတွေစတင်ကြောင်းများဆက်လေအများပြတရင်နေတဲ့မှာတွေ့ပါလိမ့်မယ်ဆိုတော့ဒီဟာတွေကယူကရိန်းအတွက်ပုံပြီးအကူအညီလိုအပ်ပါတယ်ယူကရိန်းနိုင်ငံပြည်သူတွေဟာတိုက်ပြည်ထဲမှာနေမရလို့အိန္ဒိယနိုင်ငံတွေကိုကဘာအနှံပြထွက်ပြေးနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့အတွက်အကူအညီပူလို့အပ်နေတာတော့မှန်ပါတယ်မြန်မာနိုင်ငံကလည်းအကူအညီပေးနေတဲ့နေရာမှာတော့သူတို့တော်တော်များများပေးပါတယ်လူအပ်သလောက်ပေါ်လေသို့တော်လည်းပဲမြန်မာနိုင်ငံမှာလည်းပဲရောက်ရှိဖို့အခက်အခဲကြုံရတယ်ဒုက္ခဒရစီကိုမရောက်နိုင်ဘူးပိတ်ဆို့မှုတွေဟန်တာမှုတွေရှိနေတယ်ဘယ်ဘက်ကဆက်သွယ်ရမလဲဆိုတာတိတ်ကြံဖန်ကြိုးစားတဲ့သဘောရှိပါတယ်ယူကရိန်းမှာလည်းဒီလိုအခက်အခဲတွေရှိပေမဲ့သူကတော့ humanitarian corridor ဆိုတဲ့နှစ်ဖက်နားလည်မှုနဲ့ဒမ်ဖွင့်ပြီးတော့ခါလာရောစာနေရာတွေတွေ့ရပါတယ်ယူကရိန်းကတော့ပူပေးရမှာပေါ့ဒီလိုလည်းလိုအပ်ပါတယ်အပြင်အတွက
်အဲ့ဆရာဒီမှာမကြသေးခင်ကပဲသမ္မတဘိုင်ဒန်ကဒီ Burma Act ဥပဒေမူကြောင်းလက်မှတ်ထိုးလိုက်ပါတယ်ဆရာဒီမှာအချက်၃ချက်ပါတယ်ပေါ့ငွေကြေးဆိုင်ရာထောက်ပံ့ပေးမယ်လူသားချင်းစာနာမှုအကူအညီတွေကိုပေးမယ်နောက်ပြီးတော့လူသက်လက်နဲ့မဟုတ်တဲ့ကိရိယာတွေကိုထောက်ပံ့ပေးမယ်ပေါ့ဒီပေါ်မှာတော်တော်များများအားတက်လာတာကိုလည်းတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဘလောက်အနေထားထိဟိုထိထိရောက်ရောက်ဖြစ်မယ်လို့ညွှန်လင်းနိုင်ပါတယ
်အတက်ဆရာကောင်းတဲ့အကူအညီဖြစ်ပါတယ်ထိထိရောက်ဆိုတာဘလောက်အနေထားထိလိုချင်သလဲတာနာမှုထောက်ပံ့တွေသက်သာဝင်ရရှိရေးပညာရှင်တော့ဟုတ်တယ်အဲ့ဒီမှာတော့ထိရောက်မှုရှိနိုင်တယ်ပေါ့လေတော်တော်ပြောခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကို logistic ကိုပြောင်းလုပ်နိုင်ရင်သူကပို့ပေးနိုင်မှာဖြစ်တယ်ဒါပေမဲ့ brown နေထားရေးလိုချင်တယ်အခုဆရာနာသိမ်းထားတဲ့ကိစ္စစစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ခြင်းနဲ့အဲ့ကိစ္စကလွတ်မြောက်ခြင်းနဲ့အထိကူညီလိုချင်တယ်ဆိုရင်တော့အဲ့တက်တော့မလုံတော့ဘူးဒီအတိုက်ခံတွေဘက်ကတချို့ခုခံတွန်းလှန်ရေးအင်အားစုတွေကလည်းပြည့်မြောက်တယ်လို့အတဲပါညာတချို့ကလည်းပြောကြတယ်ပေါ့လေဒီပြည့်အမြောက်ရအောင်တော့အဲ့ဟာပွဲပြီးပြတ်တဲ့အထိလက်နေအင်အားမဟုတ်ပါဘူးပွဲပြီးပြတ်တဲ့အထိလက်နေအင်အားဆိုတာဟာဟိုဘက်ကလည်းပဲရုရှားပြင်းထန်တော့ကနေပံ့ပိုးပေးနေမှာဖြစ်တော့အဲ့ဟာနဲ့စင်နိုင်တဲ့အင်အားကိုပေးရမှာဖြစ်တယ်နောက်ပြီးတော့တကယ်ခိုင်မာဖွဲ့စည်းလေ့ကျင့်ထားတဲ့စစ်တပ်လိုအပ်တဲ့အဲ့လိုနဲ့စဉ်ဆိုင်မှသာဖြစ်မှာပါဆိုတော့စီအဖြစ်အနိုင်တိုက်ဖို့အတွက်လုံလောက်သောအခွင့်အရေးပေးပါဆိုရင်ကတော့နောက်နိုင်ငံတွေကလည်းပြင်နိုင်လိမ့်မယ်မဟုတ်ပါဘူးသူတို့ပြေးလိုက်ရင်တော့သူတို့ရဲ့စစ်မျက်နှာအစ်စ်ကိုဒီဘက်မှာဖွင့်လာရတဲ့သဘောတော့ဖြစ်ပါလိမ့်မယ်ယူကရိန်းမှာဖွင့်နေရတဲ့အပြင်ဒီဘက်မှာလည်းပဲလာရုဖြစ်လာမယ်ဆိုတော့သူတို့လက်ခံနိုင်မှာမဟုတ်ပါဘူ
းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ကိုနိုင်ငံတကာဝိုင်းပြီးတော့အပြစ်တင်နေမိမဲ့တရုတ်နိုင်ငံကတော့ဒီပုံမှာပြင်းပြင်းထန်ထန်ဝေဖန်တာကိုမတွေ့ရပါဘူးဆရာနောက်တစ်ဖက်မှာကျတော့မြန်မာနိုင်ငံကရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေပါတယ်အခုလာမယ့်တစ်ပတ်မှာတရုတ်သမ္မတရှီကျင်းဖင်ကရုရှားသမ္မတပူတင်နဲ့တွေ့မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီပေါ်မှာဒီမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တစုံတရာရိုက်ခတ်မှုရှိနိုင်ပါဆရာ
။တရုတ်သမ္မတရဲ့ရုရှားကိုသွားတဲ့ခီးစဉ်မှာသူတို့ရဲ့အဂျန်ဒါတွေဘာလို့ဆွေးနွေးရမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းမတွေ့ရပါဘူး။က င်တော့အထင်ကိုပြောရင်တော့ယူကရိန်းစစ်ကအဓိကကြပါလိမ့်မယ်ယူကရိန်းနဲ့ရုရှားနဲ့ပြည်내စစ်မြန်ရေးကိုတရုတ်ကညှိနှိုင်းဖို့ဆိုပြီးပြောထားတာရှိပါတယ်ဒီကိစ္စရဲ့မကဘူးတရုတ်ရဲ့ညှိနှိုင်းစစ်ဆန်မှုကဆိုတလောတော့အဝင်မှုတွေရရှိရတွေ့ရပါတယ်ဥပမာဖြင့်ဒီပေါင်းများစွာပဋိပက္ခဖြစ်နေဆော်ဒီအရေဗျာနဲ့အီရန်ဆိုလို့ရှိရင်ဘယ်လိုမှစစ်မြန်နိုင်စရာအကြောင်းမရှိဘူးတရုတ်ကဝင်ရောက်စစ်ဆန်ပေးတယ်ပြီးကြတဲ့အပကသူဟာအဝင်မှုရတယ်ဒီကိစ္စကိုအမေရိကန်တောင်မှပဲဘယ်သူပဲစဉ်းစားစဉ်းစားအမြင်မှုရတယ်ပြည်လည်မှုရတယ်ဆိုရင်သူတို့ကြိုးဆိုရမှာပဲလို့အမေရိကန်ကိုယ်တိုင်ကအဲ့လိုထူပေါ်ကြိုးကြခဲ့ရပါတယ်ဆိုတော့တေးဝါရုရှားနဲ့ယူကရိန်းကိုလည်းပဲအဲ့လိုပဲစဉ်းစားဖို့တရှင်းနေမှပြောထားတာပြောထားတာပါအဲ့ဒါကိုတော့အမေရိကန်ဘက်ကစိတ်လက်မခံနိုင်ဘူးဘာညာပေါ့လေအတင်းပြောနေကြတာရှိတယ်သို့တော်လည်းပဲတေးဝါတကယ်သဘောထားမှန်နေသူကပြန်လဲစစ်မြန်ရေးကိုလူကျင်လို့ကျွန်တော်တော့ထင်တယ်ဆိုတော့တကယ်လို့ဒီရုရှားသမ္မတနဲ့တရုတ်သမ္မတတွေ့ရခါမှာမြန်မာအကြောင်းအရာကထည့်ပြီးဆွေးနွေးမယ်ဆိုရင်မြန်မာနိုင်ငံမှာလည်းပြည်လည်မှုရရှိရေးအတွက်ဘယ်လိုလုပ်မလဲဆိုတာကိုပြောလို့မလို့ထင်ပါတယ်မြန်မာနိုင်ငံမှာတရုတ်ကစစ်ဖြစ်ဖို့မလိုချင်ဘူးမြန်မာနိုင်ငံကပြည်လည်ဖို့ဘယ်အစွတ်တက်တဲ့ညဉ့်ညံ့နေဖို့လိုချင်တယ်ဆိုတာအဲ့ဒါမှသူကစီပွားရေးလုပ်လို့ရမှာကိုသူဂျိုးစီပွားကိုအကောင့်ထဲပေါင်းထဲမှာဖြစ်တယ်ဆိုတော့တရုတ်ကစစ်တိုက်ခြင်းတဲ့နိုင်ငံလို့ကျွန်တော်မယူဆဘူးစီပွားရေးလုပ်ခြင်းတဲ့နိုင်ငံသာဖြစ်တယ်ဆိုတော့ဒီကိစ္စမှာလည်းသူကရုရှားနဲ့တွေ့ရင်သင်ရဲ့ဘယ်လိုလုပ်ကြမလဲလို့သာတော့ကောင်းပြောနိုင်တယ်လို့ထင်ပါတယ်ခင်ဗျာ
ဒီတော့ဆရာမြန်မာနိုင်ငံပေါ်နိုင်ငံတကာနေပြီးတော့ပို့ပြီးတော့အာယုံဆိုင်လာနိုင်တဲ့အကြောင်းကိုရှိနိုင်ပါဆရာ
တချို့ကတော့ယူကရိန်းစစ်ပွဲရောင်းသိမ်းမဆိုင်နိုင်ဘူးလို့ပြောထားပြောနေကြတယ်ဒါပေမဲ့ကျွန်တော်စောစောကဆွေးနွေးကြရတဲ့အတိုင်းဆိုမဟုတ်ပါဘူးယူကရိန်းစစ်ပွဲဖြစ်လာတာတစ်နှစ်ပဲရှိသေးတယ်မြန်မာနိုင်ငံမှာအနာတရနှစ်နှစ်ဖြစ်ပြီဆိုတကယ်လို့သူတို့ကတတိယကူညီခြင်းတပါဆိုရင်ယူကရိန်းစစ်ပွဲမဖြစ်ခင်တနည်းလုံးလိုက်လိုအပ်ဖြစ်နေကြတာသိမှတတိယရောသူတို့မကင်ကြတာဘူးသူကအာဆီယံဝက်တွန်းနေကြတယ်အာဆီယံမင်းလို့ပါမင်းတို့မှငါလိုက်မယ်ဆိုတော့ပြောနေကြတယ်ဆိုတော့အနောက်နိုင်ငံတွေဟာသိမြန်မာနိုင်ငံကိုသိတက်တက်ကြွားကြွားတော့သူတို့ကူညီမယ်ဆိုတော့လည်းပဲပွဲပြအောင်လို့ဖို့ထီတော့သူကမရည်ရွယ်ဘူးယူကရိန်းမှာတော့ပွဲပြအောင်သူတို့လုပ်မယ်ဆိုတော့သူတို့လူဝါယူထားတယ်အာဆီယံကဥဆောင်ပြောလို့ဖို့အတွက်အာဆီယံဘက်ကသူတို့တိုက်တွန်းပေးနေတာရှိပါတယ်ဆိုတော့အနောက်နိုင်ငံတွေပို့ပြီးစိတ်ဝင်စားလာအောင်ဆိုလို့တော့သမင်လုပြလို့လည်းရလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးသူတို့ကသူတို့နိုင်ငံရဲ့အမျိုးသားအချို့စီပေါ်နေမယ်ဆိုတော့ပြောခဲ့သလိုပဲတန့်ရှင်းစဉ်းစားရမှာဖြစ်ပါတယ်ဟုတ်
ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ပါတယ်ခင်ဗျာ